အမေရိကန်ပြည်ထောင်စုကပြပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေယာယီဆန်းကားလိုက်တဲ့အထက်မှာအရေးပေါ်စာနာမှုဆိုင်ရာအကူအညီတွေကိုတော့ချွင်းချက်နဲ့အခွင့်ပြုသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုကပြောကြားလိုက်ပါတယ်။အမေရိကန်ကအကူအညီအထောက်ပံ့တွေဆိုင်ငံ့ဖို့သမ္မတဒေါ်နယ်ထရန့်အမေနဲ့ထုတ်ပြန်ခဲ့တာကိုနောက်ဆက်တွဲအဖြစ်မနေ့ဇန်နဝါရီလ28ရက်နေ့နောင်ပိုင်းဝန်ကြီးရူဘီယိုထုတ်ပြန်တဲ့ညွှန်ကြားချက်မှာတည်ရရှင်ရေးအရေးတကြီးလိုအပ်တဲ့စေဝါကျမ်းမာရေးစောင့်ရှောက်မှုစာနာရိတ်ခါနေထိုင်စရာပေးပြသအကူအညီတွေရုံသုံးပစ္စည်းဝန်ထမ်းလာစားတဲ့အပြင်ထောက်ပို့လုပ်ငန်းအတွက်အကူအညီတွေကိုခွင့်ပြုပေးသွားမှာဖြစ်တဲ့အကြောင်းဖော်ပြပါတယ်။ကမ္ဘာပေါ်မှာဒေါ်လာနဲ့ပြပကိုအများဆုံးကူညီထောက်ပံ့နေတဲ့အမေရိကန်ကအကူအညီတွေကိုပြန်လည်သုံးသပ်ဖို့အတွက်ရက်60ဆန်းကန်ထားမဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တည်းသမ္မတအဖြစ်ကျန်းသစ္စာကျင်းပခဲ့တဲ့သမ္မတထရန့်ကသမ္မတအာဏာနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ဖက်ဒရယ်တရားသူကြီးတစ်ယောက်ကတော့ပြည်တွင်းမှာပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေ၊ချင်းငွေတွေအပါအဝင်အထောက်အပံ့တွေကိုဆန့်ကန့်ဖို့သမ္မတရဲ့အမိန့်ကိုယာယီတားမြစ်ဖို့မနေ့ကပဲဆုံးဖြတ်ခဲ့ပါတယ်။သမ္မတထရန့်အမိန့်တနင်္လာနေ့မှာစတင်အသက်ဝင်ကနေမိနစ်ပိုင်းလိုမှာပဲတရားသူကြီးအမိန့်ထွက်ပေါ်ခဲ့သလိုပရာဟိတအဖွဲ့အစည်းတွေကသမ္မတအမိန့်ကိုစတင်ကန့်ကွက်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်ခင်ဗျာ။